မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လူရဲကိုဆန့်ကျင်တဲ့အနေနဲ့ရောစစ်အာဏာသိမ်းပြီးတဲ့နောက်ဆက်တွဲလူခွင့်ရေးချို့ဖောက်မှုအခြေအနေတွေကိုပါမီးမောင်းထိုးပြတဲ့အနေနဲ့အမေရိကန်၊ကနေဒါနဲ့ဥရောပရောက်မြန်မာတွေဆန်နေနေ့ကဆန္ဒပြလှုပ်ရှားခဲ့ကြပါတယ်။မကြာသေးခင်ကစပြီးစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်အပအဝင်ပြည်ပကဖြစ်ရာဒေသတွေကလူခွင့်ရေးချို့ဖောက်မှုတွေကိုကန့်ကွက်တဲ့အနေနဲ့ကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေဗန်ကူးဗားမြို့က Jack Poo Plaza ရှိမှာဆန္ဒပြကြတယ်လို့လှုပ်ရှားမှုမှာဥဆောင်ပါဝင်တဲ့မိုင်ဆန်းဆန်းသူကပြောပါတယ်
။ကျမတို့ကုချင်းမြို့မှာတက်တက်ချင်းမီးရှို့ချင်းရှိတယ်။ပြီးတော့မရင်းကျင်တာလည်းရှိတယ်။ပြီးတော့အိမ်ထဲကိုဝင်စီးပြီးတော့သူတို့လိုချင်တဲ့ပစ္စည်းတွေယူတယ်။ဆရာကျောင်းထဲမှာအသင်းတော်ထဲမှာသွားပြီးတော့သူတို့တွေကစံစာအုပ်ကစာဖြည့်စီးကြတယ်။အိမ်ဒီမှာလည်းသွားပြီးတော့ဝက်တွေလည်းတတ်ကြတယ်အဲ့ဒါကြောင့်ကျမတို့မခံစားနိုင်တဲ့အတွက်ပေါ့နော်ကဘာတီအောင်လည်းပြချင်တယ်ကနေဒါဆိုရအောင်လည်းတီအောင်ကျမတို့စန္ဒထုတ်ဖို့ချင်းဖြစ်တယ
်အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်ဘယ်တီမိုးမြို့မှာတော့မြန်မာနဲ့တိုင်းရင်းသားတွေစုပေါင်းပြီးပြည်ရင်းကလိုအပ်နေတဲ့နေရာတွေကိုထောက်ပံ့ကူညီဖို့ရန်ပုံငွေရှာတဲ့ဈေးအောင်ပွဲတစ်ခုကိုစနေနေ့ကကျင်းပပါတယ်ပြည်တဲ့နိုင်ငံရောက်မြန်မာတွေရဲ့ဆီယနာတိန်ဆန့်ကျင်ရေးစနေနေ့လှုပ်ရှားမှုမှာတော့ကမ္ဘောဒီးယားနိုင်ငံသားတွေပါပူးပေါင်းပါဝင်ခဲ့ကြတာဖြစ်ပါတယ်